COVID-19 ကရောဂါကိုရင်ဆိုင်ကြတာမှာနည်းပညာနဲ့ပစ္စည်းကိရိယာပိုင်းအတော်လေးပြည့်စုံတဲ့နိုင်ငံတွေမှာတော့အခက်အခဲတွေ့ကြရပါဗျ။အဲ့ဒီထဲမှာဆေးမှတ်တမ်းလူနာတွေရဲ့ကိုယ်ရေးမှတ်တမ်းတွေကိုဟက်ကာတွေကအွန်လိုင်းကနေခိုးယူဖို့ကြိုးစားတာတွေလည်းရှိတယ်လို့နယူးယောက်မြို့ကစေယုံတရုံမှာတာဝန်ထမ်းဆောင်နေတဲ့သတင်းနည်းပညာရဲ့လုံခြုံရေးဆိုင်ရာမြန်မာအမေရိကန်အင်ဂျင်နီယာတဦးဖြစ်သူကိုမိုက်ကယ်ကျော်သူက VOA ကိုပြောပါတယ်ဒီအခြေအနေတွေကိုသူကိုယ်တိုင်နဲ့သူ့လုပ်ဖော်ကိုင်မတ်တွေဘလို့ရင်ဆိုင်လှုပ်ဆောင်ကြရတယ်ဆိုတာသူကအခုလိုဆရှင်းပြပါတယ်
So I love that channel on New York Presbyterian at Seoul မှာဒီ security engineer အပိုင်းကိုတောင်းယူလုပ်ပေးနေပါတယ်။ဟုတ်ကဲ့လောလောဆယ်ကျွန်တော်တို့ဒီ Seoul ကဟိုကိုလံဘီယာတက်ကူနာကွန်နက်တက်ကူရဲ့ America Center ဖြစ်တဲ့ကြောင့်မို့လို့ဆရာဝန်တွေရောဒီနည်းပညာတွေရောတော်တော်များရှိပါတယ်။ဒါနဲ့တကယ်တမ်းပြဿနာဖြစ်လာတဲ့အချိန်မှာဒီလောက်ထိမှန်းတာတော့မျိုးမရှိတဲ့ကြောင့်ကျွန်တော်တို့မှလည်းအခက်အခဲရှိရပါတော့နော်။လောလောဆယ်မှာအခုလိုဖြစ်ရခက်ခဲကိုတုံးချပြီးတော့မှ medical record တွေ patient data တွေရအောင်ကိုးယူဖို့ဆိုရဲ hacker တွေရဲ့ပြဿနာလည်းရှိရတဲ့အကြောင်းမလို့အလုံးအနေထားမှာကျွန်တော်တို့အလုပ်တွေပုံများလာတာတွေ့ရတယ်။နောက်တစ်ခုကအခုရှေ့တန်းမှာတကယ်တမ်းဥဆောင်ပြီးတော့လုပ်နေတဲ့ဆရာဝန်တွေ nurse တွေကလည်းအချိန်ရှည်လောက်လာတဲ့အခါကျတော့ပင်မနာတွေရှိတော့ကျွန်တော်တို့အနေနဲ့ corporate officer တွေ head officer တွေအကုန်လုံးကအခု volunteer ပါပေးကြတယ်။ဘယ်လို volunteer ပါပေးလဲဆိုရင် on site ဆေးရုံတွေကိုကျွန်တော်တို့ schedule ဆွဲပြီးသွားပေးတယ်။နောက်ပြီးတော့မှကျွန်တော်တို့အလုံးနဲ့ဆိုင်နေမိတယ်သူတို့ရဲ့လုပ်ငန်းခွင်မှာဥမာဒီ net တွေဆရာဝန်တွေလူနာကိုကြည့်နေတဲ့အချိန်မှာကျွန်တော်တို့ကသူတို့ရဲ့ဒီကျွန်တော်တို့ဟို card on computer on wheel လို့ခေါ်တာပေါ့နော် card လို့ခေါ်တဲ့ short work station on wheel set တွေနဲ့နောက်ကနေလိုက်ပြီးတော့မှ data entry လုပ်တာလုပ်ပေးတယ်နောက်ပြီးတော့ဒီသူတို့ record တွေ patient ပေးတဲ့ဆေးတွေကိုစီးရင်းစွမ်းတာလုပ်ပေးတယ်အမူအရဆိုရင်ဆရာဝန်တယောက်က net တစ်ယောက်နဲ့ဒီအဲ့လိုမျိုးဟာကိုလုပ်ပေးမယ်အခုကဆရာဝန် net ဆိုတာအချိန်ကြီးသူတို့လူနာကိုကြည့်နေရတဲ့ကြောင့်မလို့ကျွန်တော်တို့ရာဝင်ပြီးတော့မှသူတို့ရဲ့တာဝန်တွေဝင်ပြီးကုပေးတယ်ပေါ့နော်အခုကျွန်တော်တို့ Cyber Volunteer site လည်းဖွင့်လာတယ်ဝန်ထမ်းတွေကအကုန်လုံးဟိုကျန်းမာရေးကောင်းတဲ့လူတွေကHR သူတို့စစ်ဆေးခံပြီး Volunteer ဝင်လို့လုပ်ရကြအောင်ကျွန်တော်တို့ကိုယ်ကလည်းအဲ site တွေကိုသွားပြီးတော့မှအဲ့လို Volunteer လုပ်ပေးတာရှိပါတယ်တို့ရဲ့စီးမံရေးထားတော့အရန်ကိုလူနာများပြီးတော့မှကျွန်တော်တို့မှန်းလာရတဲ့ပုံမှန်ဆက်ကိုကြိုးရအောင်ချုပ်အရေးကြီးတဲ့လူနာတွေအိမ်မှာပြန်ပြီးတော့မှပဲဟိုစေးတောက်တာမျိုးလုပ်ဖို့ညွှန်ကြားချက်တွေလည်းရှိပါတယ်
ဟုတ်ကဲ့ရှင်အခုအဓိကဒီမေးခွန်းကိုမေးရတာကတော့မြန်မာပြည်မှာတော့အခုဆက်ဆံမှုဆုံးဒီလူနာနံပါတ်ပေါ့နော်ဒီ case number 1ကနေစပြီးအခုဆိုအယောက်20ဖြစ်သွားပြီဖြစ်တဲ့အချိန်ကာလမှာကျန်းမာရေးနဲ့အာဏာဝင်ကြီးဌာနကနေပြီးတော့သတင်းထုတ်ပြန်တဲ့အချိန်ပေါ့နော်ညပိုင်းအချိန်လေးမှာစောင့်ပြီးတော့သူတို့နားထောင်ရတာရှိတယ်အထူးသဖြင့်ဒီရနေပြီးတော့ထုတ်ပေးနေတဲ့ data တွေကိုအကုန်လုံးပေါ့နော်သတင်းဌာနတွေပါအပါအဝင်ဒီပြည်သူတရလုံးကဒီဟာကိုစောင့်နေတာဒါပေမဲ့အဲ့ဒီအချိန်မှာတချို့ဒီအားနည်းချက်တွေသတင်းထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့အခုအမေရိကန်နဲ့ရှင်လိုက်လို့ရှိရင်တော့ဒီမေယာတွေထွက်ပြောတယ်နောက်ဒီဂါဗာနာတွေထွက်ပြောတယ်အကုန်လုံးကသတင်းရ update ဖြစ်တယ်ပေါ့နော်ဆိုတော့မြန်မာပြည်ကလည်းအခုဒီကိုမိုက်ကယ်တို့အခုဆောင်ရွက်ပေးနေရတဲ့အနေအထားပေါ်မှာမူတည်ပြီးတော့ဒီအတွေ့အကြုံနဲ့ရှင်ပြီးတော့ပေါ့နော်တာဝန်ရှိတဲ့လူတွေရောအများပြည်သူကိုရောပေါ့နော်ဒီအတွေ့အကြုံနဲ့ရှင်ပြီးတော့ဘာများအကြံပေးချင်တာဒီအကြံပြုချင်တာမျိုးရောရှိပါလဲရှင်
ဟုတ်ကျွန်တော်တို့ဒီမှာအခုနယူးယောက်မှာတကယ်တမ်းဖြစ်လာပြီဆိုတဲ့အခါမှာနယူးယောက်မြို့ကန်အစိုးရရောပြည်내အစိုးရရောမနိုင်တော့ကြောင့်မကိုအစိုးရအကူအညီလိုတာလည်းရှိတာပေါ့နော်။နောက်တစ်ခုကပါလဲဆိုတော့စစ်တပ်ရဲ့အင်အားစစ်တပ်ရဲ့အကူအညီလည်းကျွန်တော်တို့ယူလာတာရှိပါတယ်။ဒီမှာအခုအမေရိကန်ရဲ့ဒီကြီးတက်ကနေပြီးတော့လူ3000ဆန်ဆေးအောင်လာခွင့်ပေးတယ်။ရေတက်ကနေပြီးတော့မှ3000ဆန်ကသင်ပေါ်လာပေးတယ်။ဆိုတော့လက်ရှိမြန်မာပြည်မှာတခုကျွန်တော်ပြောပြချင်တာအခုကမြန်မာပြည်တကယ် Epic Center တကယ်အနေထားမျိုးမဖြစ်သေးဘူးဆိုတော့ခုချိန်မှာဖြစ်နေမယ်ဆိုရင်အစိုးရရောပြည်သူရောဒီတက်မတော်အားလုံးကနိုင်ငံရေးပါတီအစွဲတွေပုဂ္ဂိုလ်အစွဲတွေမရှိရင်လည်းဖြစ်နိုင်ပြည်သူတွေမျက်နှာကိုပဲကြည့်ပြီးတော့ပူးပေါင်းလုပ်ဖို့အရန်ရေးကြည့်ပါတယ်။နောက်တစ်ခုကအစိုးရကြီးပဲ complain လုပ်နေလို့မဖြစ်ပါဘူး။ဒီလိုအချိန်မှာအငင်းမပွားဘူးပေါ့နော်။အကောင်းဆုံးပူးပေါင်းဆောင်ရွက်ဖို့လူကြီးလေဖြစ်နိုင်တဲ့ဘက်ကနေ volunteer လုပ်ချင်းနဲ့ကိုပြည်သူတွေမျက်နှာကိုပဲကြည့်ပြီးလုပ်မှဖြစ်တဲ့ကြောင့်မလို့ငင်းပွားမယ့်စကားတွေတရားတရားအမုန်းဖြစ်မဲ့စကားတွေအဓိကမပြောရင်တော်တော်များပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပြောချင်ပါတယ်။
လောလောဆယ်ကိုမိုက်ကယ်ကလည်းခုနယူးယောက်မှာရှိနေတယ်။နောက်နယူးယောက်ကလည်းအမေရိကန်ပြည်ထောင်စုတစ်ခုလုံးမှာဆိုလို့ရှိရင်ခုလက်ရှိရောဂါပိုးဦးစက်တာရောနောက်တည်ဆုံးမှုဦးရေရောနောက်အချိန်တွေကတခြားပြည်နယ်တွေထက်ဆာလို့ရှိရင်တော်တော်လေးစိုးရွားနေတဲ့အနေအထားမှာရှိတာပေါ့နော်။ဆိုတော့အဲ့လိုအနေအထားမှာအဲ့ကိုဗစ်ကာလမှာပေါ့နော်လူနေမှုပုံစံကြောင်းသွားတာတွေနောက်ဒီလုပ်ငန်းခွင်ဒီအတွေ့အကြုံတွေပေါ့နော်အဓိကဘယ်လိုစိန်ခေါ်မှုတွေရှိချင်းဒီအမေရိကန်ရောက်မြန်မာပြည်ဒီလိုကြုံနေရလို့ပဲဗမာပြည်မှာလည်းခုကရောက်20ဖြစ်သွားပြီပေါ့နော်တွေ့တဲ့အခါကျတော့ဒီမြန်မာပြည်တွေကိုဘလို့အကြံဉာဏ်ပေးကြတာရှိတယ်ပေါ့နော
်။လောလောဆယ်ကျွန်တော်နေနယူးယောက်မှာအစိုးဆုံးပဲပေါ့နော်နယူးယောက်စိတ်မောနယူးယောက်စီးတီမောအစိုးဆုံးယောဂပြန်ပွားလာရောတည်ဆုံးမှုတော့မြင်နေနေဖြစ်ပါတယ်။ဒီတောက်စုရဲ့နေ့စဉ်ပုံမှန်လက်ပန်နေကြလုပ်ငန်းစဉ်တွေမှာတော့အချိန်မှာအကောင်းဆုံး positive လို့ပြောတာ optimistic လို့ပြောအကောင်းဆုံးကိုပဲတွေးပြီးတော့မှအကောင်းဆုံးကိုပဲမြင်ပြီးတော့နေနိုင်အောင်အဓိကလုပ်ပါတယ်။ဒီသတင်းတွေကိုကြားနေရခြင်းကပထမပိုင်းမှာ anxious ဖြစ်စိတ်ပူရဆိုရင်လည်းကြားလာရင်ဒီမတိစိတ်မှာကျွန်တော်တို့မှာဒီ anxiety disorder နဲ့ပတ်သက်တဲ့ တခြားနောက်ဆက်တွဲဆိုးကျိုးတွေရှိလာနိုင်သလိုဒီခုကကိုဗစ်နဲ့ပတ်သက်တဲ့အန္တရာယ်တွေမဟုတ်ပဲねဒီအလုံးပြဿနာလူနေမှုစိတ်ချင်းကျက်မှုတွေနဲ့လူတွေမှာ anxiety disorder ဖြစ်လာနိုင်ခြေရှိလည်းရှိနေတဲ့ကြောင့်မလို့အဲ့လိုမလို့အလားတဲ့ယောဂတွေမရှိအောင်လို့အတိအားနေတယ်။နောက်တစ်ခုကကောင်းတဲ့ဘက်ကကျွန်တော်ကြည့်လာတော့ပါတယ်ဆိုတော့အရင်က family together ဖြစ်ဖို့ဆိုတော့တော်တော်ချိန်ယူရတယ်ကလေးတွေလည်းကြောင်းရှိမှကျွန်တော်လည်းအလုပ်ရှိမှာပေါ့။ဒါပြီးအခုလိုချိန်မှာအားလုံးနေထဲမှာရှိနေတဲ့ကြောင့်မလို့ဒါအကောင့်ဘက်ကနေပြီးတော့အကောင့် site ကနေပြီးတော့တွေ့ရပေါ့နော်။နောက်ကျွန်တော်အိမ်မနေရလားတဲ့ခါကျတော့ခန္ဓာကိုယ်တွေးလေတော့မရှိတော့မဖြစ်မှာဆိုလမ်းလျှောက်တာမျိုးအရှိန်အောင်အရှိန်အောင်အရှိန်အောင်လျှောက်ပြီးတော့နော်အိမ်ထဲမှာနေတော့အပြင်မထွက်အဲ့ဒါတော့အရေးကြီးပါတယ်အိမ်ထဲမှာနေတဲ့အချိန်မှာလည်းကိုယ့်ကို depression မဖြစ်အောင် anxiety မဖြစ်အောင်ကိုယ့်ကိုအကောင်းဆုံးကိုယ်ပဲတွေးပြီးနေဖို့နောက်တစ်ခုကဒီအချိန်ကကိုယ့်အတွက်အကောင်းဆုံးဟိုလေ့လာခွင့်ရတယ်လို့သဘောထားပြီးဥပမာကျွန်တော် headache လိုမျိုးဟာမျိုးမှာ free တင်ပေးတဲ့ course တွေရှိရလေ့လာနေတယ်ဒီမှာမှာဆိုလဲမှာမှာဟင်းချက်နေတင်တဲ့နေပါတဲ့စကားတွေ chat ဖုန်းလို့တင်တဲ့နေစားတယ်ကိုယ်အချိန်ရလာတဲ့အချိန်မှာအကောင်းဆုံးကိုပဲချီပြီးတော့ငါတခုကိုလေးလာထားလိုက်မယ်ဆိုတော့အတွင်းနဲ့ပဲနေခြင်းဟာအိမ်ထဲမှာပိတ်နေပါလားဆိုတော့စိတ်ဆီဆီမှုကိုတတ်တာစရာလို့ကျွန်တော်မြင်တယ်ပေါ့နော်။အားလုံးကိုယ့်ကိုထိန်းအိမ်ထဲမှာနေမယ်ဆိုဒီယောဂပြန်နေမှုကနေဝနိုင်တယ်လို့တစ်ဖက်ကဆရာဝန်တွေရောဒီမှာပြုတ်ရောဟိုအကူအညီရောက်ပါတယ်
။ဒါကတော့နယူးယောက်မြို့ကဆေးရုံမှာ IT Security Engineer နီးပညာပိုင်းဆိုင်ရာလုံခြုံရေး Engineer ဖြစ်တာဝန်ယူလုပ်ကိုင်နေတဲ့ကိုမိုက်ကယ်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ကျွန်မစုမမ